ဆေးလောကမှာပေါ့နော်နှစ်ပေါင်းများစွာ channel ခဲ့ပူတယ်မြန်မာနိုင်ငံရဲ့ဆေးလောကအကြောင်းလည်းဆရာကုံတိတယ်ဒီသူတည်တင်းကနဲ့ဆေးလုပ်ငန်းတွေလည်းကုံတိတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဒီနှစ်နှစ်အတွင်းမှာဒီဆေးပညာနဲ့ပတ်သက်ပြီးတော့တိုးတက်မှုတစုံတရာတွေ့ပါသလားဗျာ
ဆင်းရဲကင်္ကန်းအထောက်ထားပြဖို့တော့တော်တော်ခက်တယ်ခင်ဗျာဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစဉ်အဆက်ကပဲသူတည်တနာလုပ်ငန်းတွေကအမတမ်းအားနေခဲ့တာပေါ့နော်ခုနမေကွန်းနဲ့ပါတယ်လို့ပြီးခဲ့တဲ့9နှစ်လောက်ကတော့စူးစမ်းလာတော့ဟိုတိုးတက်လာမလားလို့ကျွန်တော်တို့မျှော်လင့်ခဲ့ရနေပြီးတော့တတိယကြီးအာနာသိန်းတော့စစ်သူတည်တနာလုပ်ငန်းတွေကျမကြီးဆိုင်ရာလုပ်ငန်းတွေဘာတိုးတက်တယ်လဲလို့ကျွန်တော်အတော်တော့လိုက်ရှာကြည့်ပါတယ်ခင်ဗျမြန်မာနိုင်ငံကျမကြီးဝန်ကြီးဌာနကသူတည်တနာလုပ်ငန်းဦးစီးဌာနရဲ့ website ကိုသွားကြည့်လို့ရှိရင်နောက်ဆုံး2016ခုနှစ်ဟိုနှစ်ပတ်လည်အစီအစဉ်ခါစားနောက်မှမတက်ဘူးတခါသူဟိုလက်ရှိ issue လို့ခေါ်တဲ့လက်ရှိအကြောင်းအရာခေါင်းစဉ်တာပါပြီးတော့စာတင်ထားတာမတွေ့ဘူးเนาะဒါကဟိုစင်စရာနောက်ကျွန်တော်ကဟိုကျမကြီးမိခွန်းနေလဲဖြေနေတာ10နှစ်ကျော်ကျော်ရှိပြီရှိတော့နောက်ဆုံးဒီပြီးခဲ့တဲ့2နှစ်လောက်ကလူနာတွေအေးနေမကောင်းတဲ့လူတွေရမိတဲ့မိခွန်းတွေကိုကြည့်လို့ရှိရင်မြန်မာနိုင်ငံမှာစေတုတုတေသနာရောကျမကြီးဆောင်ရွက်မှုရောစေဝါရရှိမှုရောနောက်တစ်ခါကျမကြီးအတိရောဟာအတော့ကိုအရင်ရက်ကိုပိုနှိမ့်ချသွားတယ်လို့ကျွန်တော်မြင်တယ်။ဆိုရှယ်မီဒီယာကိုအားကိုးလာကြပြီးတော့ယောဂတစ်ခုဖြစ်တိုင်းဥပမာဆိုရင်ဒီနှစ်နှစ်တော့မှာအဆိုးဆုံးကကိုဗစ်ပေါ့နော်။ကိုဗစ်နဲ့ပဲဖြစ်ဖြစ်ခုနောက်ဆုံးဟိုမြန်မာလူမျိုးတွေရင်ဆိုင်နေရာဆုံးကတော့ကင်ဆာယောဂအမျိုးမျိုးပေါ့နော်။ဒီအကြောင်းတွေကိုသူတို့က Facebook ကိုပဲမေးရတယ်လို့ထင်နေကြတယ်လူတွေအသိပေါ့နော်ကျွန်မရေးသိအဲဒါဘာကြောင့်လဲဆိုရင်ဒီတာဝန်ရှိတဲ့အစိုးရလုပ်တဲ့လူတွေကစောင့်ရှောက်မှုကုသမှုကာကွယ်မှုနဲ့ပညာပေးမှုတွေကိုနိုင်နိုင်နှင်းနှင်းမလုံနိုင်လို့လူတွေဟာရရအာကိုနဲ့ဆိုရှယ်မီဒီယာမှာအာကိုရမလားဆိုပြီးလှုပ်လာကြတဲ့အတွက်ကျွန်တော်အမြင်ကတော့ပြီးခဲ့တဲ့2နှစ်အတွင်းမှာမြန်မာနိုင်ငံရဲ့ကျမကြီးဟာသူတေသနာလုပ်ငန်း၊ကုသမှုလုပ်ငန်း၊ကာကွယ်မှုလုပ်ငန်းနဲ့ပညာပေးမှုလုပ်ငန်းတွေဟာအတော်ကိုစိုးစိုးဝါကျတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ပါဆရာ။အခုလက်တလောလဲအိမ်ကြီးချင်းတရုတ်နိုင်ငံမှာကိုဗစ်ဖြစ်နေတာလည်းများတယ်။များတယ်ဆိုတော့မြန်မာနိုင်ငံမှာလည်းတော်တော်လေးစိုးရိမ်နေကြပါတယ်ဆရာ။ဆိုတော့ဒီလိုမျိုးမှာပေါ့နော်။ကာကွယ်ဆေးကုသမှုဒီထိုးနှံမှုအခြေအနေတွေပေါ့နော်။ကိုဗစ်အပြင်ပေါ့နော်။ဒီကျမကြီးနဲ့ပတ်သက်ပြီးတခြားကာကွယ်ဆေးတွေရဲ့အခြေအနေပေါ့နော်။အဲ့ဒါလည်းနည်းနည်းပြောပြပေးပါဦးဆရာ။
ဟုတ်ကဲ့ဒီကိုဗစ်ကတော့ဒီကမ္ဘာလုံးကယောဂါကြီးဒီကျွန်တော်တို့မြန်မာနိုင်ငံလည်းအတော်တော်ခံခဲ့ရတော့ဒါအတော်တော်ဆိုးပါပါတယ်အခုကာကွယ်ဆေးကိစ္စကိုပြီးခဲ့တဲ့ NRI ဆိုးရလက်ထက်မှာစတယ်ဒီကိုဗစ်စတာလည်းအဲ့ကလာပေါ့နော်ဆက်စားချင်းဟိုအိန္ဒိယကနေပြီးတော့ကာကွယ်ဆေးတွေရောက်လာပါတယ်အဲ့နောက်ဆေးအနာသိမှုဖြစ်ပြီးတဲ့နောက်မှာတရုတ်ကကာကွယ်ဆေးတွေဝင်လာပြန်ရောအဲ့တော့ကျွန်တော်မေခွန်းနေအရာလူနာတွေမှာဘာဖြစ်ကြသလဲဆိုတော့ဘယ်ကာကွယ်ဆေးယူထိုးရမလဲဆိုတော့မေခွန်းတစ်ခုပေါ့နော်မသိကြဘူးအဲတချို့ကလည်းဟိုအိန္ဒိယကနေပြီးတော့ဟိုအစိုးရထုတ်ပေးတာဖြစ်ဖြစ်ကိုနီးကိုဟန်နေဖြစ်ဖြစ်ထိုးနောက်ဒုတိယကြိမ်တတိယကြိမ်ထိုးတဲ့အခါကျဟိုဆေးပြောင်းထိုးစသဖြင့်ပေါ့နော်အဲဒီကျန်းမာရေးအသိပေးမှုကလည်းတော်တော်အားနည်းလွန်ခဲ့တယ်လို့ကျွန်တော်ယူဆတယ်ဒါကတစ်ခုကာကွယ်ဆေးတလားတူကလေးတိုင်းတကဘာလုံးမှာငွေကလေးကမိခင်ဝန်းနှောင်းကထွက်ကလေးကအနည်းဆုံးတစ်နှစ်ခွဲအထိကာကွယ်ဆေးတွေဟာမဖြစ်မနေထိုးရမယ့်ကာကွယ်ဆေးနဲ့မိဘသဘောအရထိုးရမယ့်ကာကွယ်ဆေးဆိုပြီးနှစ်မျိုးရှိပါတယ်။နှစ်မျိုးရှိတဲ့အခါမှာဒီကိုဗစ်ကြောင့်ရောကျန်းမာရေးဝန်ကြီးဌာနရဲ့စောင့်ရှောက်မှုအားနည်းချက်တွေကြောင့်ရောကလေးမိဘတွေဟာဟိုကာကွယ်ဆေးကိုအချိန်မီမထိုးနိုင်ကြတာကိုဗစ်ကြောင့်ဟိုဆေးကနေမဖွင့်လို့အဲ့တော့ဒီဟာကိုပြန်ပြီးတော့ဟိုစီးရင်စရာဟို time ဟိုစကေဂျူးခေါ်တာပေါ့နော်အဲ့ဒါကိုပြန်ပြီးတော့ဘယ်လိုပြင်မလဲဆိုတဲ့စနစ်ကလည်းမရှိဘူးခင်ဗျဒါကြောင့်တော်တော်များများကလေးတွေဟာမလွဲမသွေထိုးရမယ်အရေးကြီးတဲ့ကာကွယ်ဆေးတွေဟာသူ့လက်ပတ်ရက်ပတ်ကြော်သွားတဲ့ကလေးတွေများတယ်အရေးအတွက်ဆိုတာကျွန်တော်မြင်တာတော့သိင်္ဂလန်းမနေတော့ဘူးအဲ့ဒီကလေးတွေအရွယ်ရောက်ရင်ဒီကာကွယ်နိုင်တဲ့ကုဆေယောဂါတွေဖြစ်ကောင်းဖြစ်လိမ့်မယ်လို့ကျွန်တော်အမှန်ဆိုရင်ပါတယ်။ဒါကြောင့်ချုပ်ပြီးတော့ပြောရရင်ကိုဗစ်ကာကွယ်ဆေးကလေးတိုင်းမဖြစ်မနေထိုးရမယ်ကာကွယ်ဆေးတွေဟာပြီးခဲ့တဲ့2နှစ်အတွင်း မှာမွေးဖွားတဲ့ကလေးတွေအတွက်ကတော့နောက်အနာကနှစ်အနှဲငယ်အတွင်းကိုကုဆေယောဂါတွေပုံများနိုင်တဲ့အတွက်ဒါအမှန်တမ်းစိတ်မကောင်းစရာဖြစ်တယ်လို့ကျွန်တော်ဖြေပြစေခင်ဗျာဟုတ်ကဲ့
โอเคအခုပေါ့နော်ဒီကာကွယ်ဆေးမှာလည်းဟိုကောင်းကောင်းမထိုးပေးနဲ့ဆိုတော့ဒီချင်းမျိုးမှာဒီငကိုကလေးကဒီသူတေသနာမှာအားနေနေတဲ့မြန်မာနိုင်ငံမှာဒီသူတေသနာအခြေအနေကိုနည်းနည်းရှင်းပြပေးပါစေ
ဟုတ်ကဲ့ကျွန်တော်ကဟိုမြန်မာဆိုရှယ်လစ်ခေတ်ကလေးကဆေးကြောင်းသားဆောင်ဝန်ဖြစ်လာပြီးတော့အဲ့ဒီနောက်စစ်အာဏာသိမ်းမှုအခုဆို3ချိန်3ချိန်လုံးလို့ကျွန်တော်ကကြုံရတဲ့ကျမ၏ဌာနဝန်တန်းတယောက်ဖြစ်ပါတယ်ပမာနိုင်ငံလိုဆင်းရဲတဲ့တနည်းအားဖြင့်ဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေမှာဖြစ်လေဖြစ်တတ်ရှိတဲ့ယောဂါတွေဒီလူမှုရေးနှိမ့်ကြလို့ဆင်းရဲလို့ဖြစ်တဲ့ကုသယောဂါတွေဆိုတာရှိပါတယ်ဝန်ရှောဝန်ပြည့်ယောဂါဝန်ကာလာဝယောဂါစတဲ့ယောဂါတွေနောက်တစ်ခါအာဟာရချို့တဲ့မှုယောဂါတွေအဲ့ဒီကိင္ကနန်းတွေကိုပထမအကျင့်စစ်ဆိုရလက်ထက်ကဒီလူမှုရေးအားနည်းလို့ဖြစ်တယ်ဆိုတဲ့အချက်ကိုသူကဖော်ပြဖို့မရဘူးဒါပရမအကျင့်ဒုတိယအကျင့်လည်းပဲကျွန်တော်ကြည့်နေပါလေစုစည်းသူတ္တရာလုံကနေဘလောက်တုတ်တဲ့ကောင်းလာနိုင်တယ်လေဆိုမကောင်းဘူးခင်ဗျအစိုးရလုတ်တဲ့လူတွေထုတ်တဲ့စင်စရာကိင္ကနန်းတွေကလည်းမယုံရဘူးအစိုးရနဲ့တွဲလုတ်တဲ့ UNICEF WHO တွေကလည်းသူကဒေသတော်မှလာနေတော့ဟိုဒေသအစိုးရရဲ့ဟိုမျက်နှာလည်းကြည့်ရတော့သူတို့ကိင္ကနန်းတွေကလည်းတဝက်တစ်ပြက်ပဲမှန်တယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျအဲယောဂအစုံမဲ့ HIV ရာစာ TB ယောဂအစာညှက်ပြယောဂအစာပေါ့နော်အဲဒီလိုဖြစ်နေတော့ကဒါကိုကြည်ရမ်းမြတ်သူတေသနာလုံကနေအတော်အားနေတယ်ဆိုပြီးကျွန်တော်တတ်နိုင်ဆုံးဟိုထောက်ပြပြောဆိုပါတယ်အဲ့ဒီမှာအဆိုးဆုံးကဒီခုကျွန်တော်တို့ဆွေးနွေးနေတဲ့စေသူတေသနာပေါ့
ဒေါက်တာတင့်ဆွေရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်